အနန္တတကုရှင်ဖျားသခင်ဤမိမ့်မွက်ချက်များအတုမရှိဖျားသခင်ကိုရော်တိုင်းတက်ဖျားသခင်ဤအခွင့်အာဏာတက်အပိုင်းငါဤအဆက်ရှခုဖျားသခင်ဤအခွင့်အာဏာနှင့်ပတ်သက်သောအသိပညာအသက်ကိုသင်တို့ရရှိပြီလောပထမဦးဆုံးရှခုပြောခဲ့သည်ဖျားသခင်ဩဇာအာဏာနှင့်လူသား၏အစွမ်းတို့ကြားတွင်ကြွားချချက်ရှိသလော။ကြွားချချက်ကအဘယ်နည်း အချို့လူများကဤနှစ်ခုကြားတွင်နှိုင်းရှင်စရာမရှိပေဟုပြောကြသည်။မှန်ပေသည်။လူများကဤနှစ်ခုကြားတွင်နှိုင်းရှင်စရာမရှိဟုဆိုတော်လဲ။လူသား၏အတွေးနှင့်အယူအဆများတွင်ဤနှစ်ခုကိုမကြာခဏဘေးချင်းရှင်ပြီးလူသား၏အစွမ်းကိုဩဇာအာဏာနှင့်မကြာခဏရောထွေးကြသည်ဤနေရာတွင်အဘေးအရာဖြစ်နေသနည်းလူများကဤတစ်ခုနှစ်တစ်ခုကိုအမှုမဲ့အမှတ်မဲ့နှင့်မှားယွင်းပြီးအစားထိုးနေကြခြင်းမဟုတ်လောဤနှစ်ခုကမဆက်သွယ်ထားပြီဤနှစ်ခုကြားတွင်နှိုင်းရှင်စရာမရှိပေတို့ရာတွင်လူများကမတက်နိုင်ကြခြင်းဤသည်ကိုညီတို့ဖြည့်ရှင်းသင်သည်တင်းသည်ဖြည့်ရှင်းချက်ကိုရှာဖွေရန်အမှန်တကယ်ဆန္ဒရှိပါကတခုတည်းသောနိလမ်းမှာဖျားသခင်၏အတုမရှိသည့်ဩဇာအာဏာကိုတည်ပြီးနားလည်ရန်သာဖြစ်သည်ဖန်ဆင်းရှင်၏ဩဇာအာဏာကိုတည်ပြီးနားလည်ပြီးသည့်နောက်တွင်တင်းသည်လူသား၏အစွမ်းနှင့်ဖန်ဆင်းရှင်၏ဩဇာအာဏာကိုအတူတူပြောဆိုတော်မူမဟုတ်ပေလူသား၏အစွမ်းကအဘေးရာကိုရည်ညွှန်းသနည်းရိုးရိုးပြောရလျင်လူသား၏အကျင့်ပျက်စီးသည့်စိတ်သဘောထားစန္ဒနှင့်ရည်ရွယ်ချက်တို့ကိုအကြီးမားဆုံးအတိုင်းအတာထိကျယ်ပြန့်စေသည့်သို့မဟုတ်ပြင်းမြောက်စေသည့်စွမ်းရည်သို့မဟုတ်တက်ကြွမှုတစ်ခုဖြစ်သည်ဤသည်ကိုဩဇာအာဏာဟုပြော၍ရသလောလူသား၏ရည်ရွယ်ချက်နှင့်စန္ဒမှာမီးမြပင်ကြီးမားပါစေသို့မဟုတ်အကျိုးများပါစေဤလူသည်ဩဇာအာဏာကိုပိုင်ဆိုင်သည်ဟုမဆိုနိုင်ပေအလွန်အလွန်ပြောရလျင်ဤကြီးမားခြင်းနှင့်အောင်မြင်ခြင်းသည်လူသားကြားတွင်စာတန်ဤရွှေနောက်နောက်ပြုမူဤတာရကတစ်ခုသာဖြစ်ပြီးအလွန်အလွန်ပြောရလျင်စာတန်သည်ဖျားဖြစ်ရန်ဟူသည့်၎င်း၏ရွယ်ချက်ကိုပြီးမြောက်စေရန်အတွက်၎င်း၏ဘိုးဘေးကဲ့သို့ပြုမူပြသည့်ဟာသဆက်တစ်ခုသာဖြစ်သည်ယခုသင်သည်ဖျားသခင်၏ဩဇာအာဏာကိုအတိကျအားဖြင့်ညီတို့မြင်သည်နီယခုဤနှုတ်ကပတ်တော်များကိုမိတ္တဟာယပြုပြီးသည့်အတွက်ဖျားသခင်၏ဩဇာအာဏာနှင့်ပတ်သက်သောအသိပညာအသက်ကိုသင်ရရှိသင်ပေပြီထို့ကြောင့်သင်တို့ကိုငါမိမိဖျားသခင်ဤဩဇာအာဏာကအဘေးအရာကိုသင်ကေတပြုသည်။ဖျားသခင်ကိုရော်တိုင်ဤဝိသေသလက္ခဏာကိုသင်ကေတပြုသလော။ဖျားသခင်ကိုရော်တိုင်ဤတကိုးကိုသင်ကေတပြုသလော။ဖျားသခင်ကိုရော်တိုင်ဤအတုမရှိသည့်စင်တန်းကိုသင်ကေတပြုသလော။အားလုံးထဲတွင်မြည်သည့်အရာတွေ၌ဖျားသခင်ဤဩဇာအာဏာကိုသင်မြင်ခဲ့သည်။ရှင်းကိုညီတို့မြင်ခဲ့သည်။လူသားကြုံတွေ့သည့်ရာသီဥတုလေးခုတွင်နှွေဥရာသီ၊နှွေရာသီ၊စောင်းဥရာသီနှင့်စောင်းရာသီတို့ကြားရကပြောင်းလဲခြင်းဤယာမကိုညီသူပြောင်းနိုင်သည်။နှွေဥရာသီတွင်တစ်ပင်များကပူပွင့်သည်။နှွေရာသီတွင်သူတို့သည်အရွက်များနှင့်ဖုံးနေကစောင်းဥရာသီတွင်အသီးသီးကြသည်။ဆောင်ရာသီတွင်အရွက်ကြွေလေသည်ဤနိယာမကိုမြည်သူပြောင်းလဲနိုင်သည်ဤသည်ကဖျားသခင်ဩဇာအာဏာ၏အချက်တစ်ချက်ကိုထင်ဟပ်စေသလောဖျားသခင်ကအလင်းဖြစ်စေဟုပြောသည်နှင့်အလင်းဖြစ်လာသည်ဤလင်းကတည်ရှိနေစေဖြစ်သလောအလင်းကအဘယ်ကြောင့်တည်ရှိနေသနည်းဖျားသခင်နှုတ်ကပတ်တော်နှင့်ဖျားသခင်ဩဇာအာဏာကြောင့်တည်ရှိနေခြင်းပင်သည်ဖျားသခင်ဖန်ဆင်းသည့်လေက တည်ရှိနေစေဖြစ်သလောလူသားရှုသွင်းသည့်လေကဖျားသခင်ထံမှလာသလောဖျားသခင်ထံမှလာသည့်အရာများကိုမြည်သူကယူဆောင်သွားနိုင်သနည်းမြည်သူက၎င်းတို့၏နှစ်သာရနှင့်တာဝန်များကိုပြောင်းလဲနိုင်သနည်းဖျားသခင်ချမှတ်ထားခဲ့သည့်နေနေညာဖျားသခင်အမိန်ပေးခဲ့သည့်နေနေညာ၏နေရာမှကိုမြည်သူကကတိကအောက်ဖြစ်အောင်လုပ်နိုင်သနည်းစာတန်ကဤကဲ့သို့လုပ်နိုင်သလောသင်သည်ညရင်မအိပ်ဖဲညကိုနေဟု၍သတ်မှတ်လျင်ပင်ညအချိန်ကညအချိန်ပဲဖြစ်နေမည်ဖြစ်သည်သင်ဤနေ့စဉ်လှုပ်ရိုးလှုပ်စဉ်ကိုပြောင်းလဲကောင်းပြောင်းလဲနိုင်လိမ့်မည်တို့ရာတွင်သင်သည်ညနှင့်နေ့ဤဖလေပုံဤရာမကိုပြောင်းရန်မတက်စွမ်းပေဤဒီမှာမြည်သူများမပြောင်းလဲနိုင်သည့်အချက်ပင်ဖြစ်သည်မဟုတ်သလားရှင်သိတကောင်ကိုကုန်းမြေပေါ်တွင်နွားကဲ့သို့လဲထုံခိုင်းရန်မြည်သူတက်စွမ်းနိုင်သနည်းစင်တကောင်ကိုမြီးဖြစ်သွားအောင်ပြောင်းရန်မြည်သူတက်နိုင်သနည်းချက်တကောင်ကိုလင်းယုံငှက်တကောင်ကဲ့သို့ပြန်ဝဲအောင်လုပ်ရန်မြည်သူတက်နိုင်သနည်းဝင်းပလွေတကောင်ကိုတိုးတကောင်ကဲ့သို့မျက်စားအောင်မြည်သူလုပ်နိုင်သနည်းမလုပ်နိုင်ပါရှည်ရဲကငါးတကောင်ကို6သွေးသည့်ကုန်းမြေပေါ်တွင်အသက်ရှင်အောင်မြည်သူလုပ်နိုင်သနည်းထိုအရာကိုလူသားတို့မလုပ်နိုင်ကြပါအဘယ်ကြောင့်မလုံနိုင်ရခြင်းဖြစ်သနည်းဖျားသခင်ကငါတို့ကိုရေထဲတွင်အသက်ရှင်ရန်အမိန့်ပေးထားခြင်းကြောင့်ဖြစ်သည်ထို့ကြောင့်သူတို့သည်ရေထဲတွင်အသက်ရှင်သည်ကုန်းမြေပေါ်တွင်သူတို့အသက်ရှင်နိုင်မည်မဟုတ်ပေသေသွားမည်ဖြစ်သည်သူတို့သည်ဖျားသခင်အမိန့်ဤအကန့်အသတ်ကိုမကျော်လွန်နိုင်ပေအရာအလုံးဤဖြစ်တည်မှုတွင်ဤယာမနှင့်အကန့်အသတ်များရှိပြီးသူတို့အသီးသီးတွင်ကိုပိုင်ဗီဇအသိစိတ်များရှိကြသည်အင်းရာတို့သည်ဖန်ဆင်းရှင်ကချမှတ်ပေးထားပြီးမြည်သည့်လူသားများပြောင်းလဲ၍ကြော်လွန်၍မရနိုင်ပေဥပမာချင်းသေးသည်လူဖွဲ့စည်းနှင့်အဝေးတနေရာတွင်ရှိသည့်တောထဲတွင်သာအမြဲနေထိုင်လိမ့်မည်လူနှင့်အတူတူနေထိုင်ပြီးလူသားတို့အလုလုပေးသည့်နွားကဲ့သို့မြည်သည့်ခါမျှကျိုးနွံပြီးတစ္ဆာရှိမလာနိုင်ပေ။ဆင်နှင့်မြည်နှမျိုးလုံးကဒရိစံများဖြစ်ပြီးနှမျိုးလုံးကခြေလေးချောင်းရှိကလေကိုရှူသွင်းကြသည့်တတ္တဝါများဖြစ်တော်လဲ။သူတို့သည်မတူညီသည့်မျိုးစိတ်များဖြစ်သည်။ဖျားသခင်ကမတူညီသည့်မျိုးစားများဖြင့်ခွဲခြားထား၍ဖြစ်သည်။သူတို့အသီးသီးတွင်ကိုယ်ပိုင်ဗီဇအသိစိတ်များရှိကြသည်။ထို့ကြောင့်သူတို့သည်ညီသည့်ခါမြပြောင်းလဲနိုင်မည်မဟုတ်ပေ။ကြက်ကလင်းယုံကဲ့သို့ခြေနှချောင်းရှိပြီးအတောင်မများရှိတော်လဲလေထဲတွင်ညီသည့်ခါမြပြန်နိုင်မည်မဟုတ်ပေ။အလွန်ဆုံးတစ်ပင်ပေါ်လောက်သာပြန်တက်နိုင်လိမ့်မည်။ဤဒီမှာသူဤဗီဇအသိစိတ်ကပိုင်းခြားသတ်မှတ်ထားခြင်းဖြစ်သည်။ဤအရာအလုံးကဖျားသခင်၏ဩဇာအာဏာ၏အမိတ်များကြောင်းဖြစ်သည်ကိုပြောပြနေစရာမလိုပေ။ရှင်ဤလူသားတို့၏ဖွံ့ဖြိုးတိုးတက်မှုတွင်လူသားတို့၏သိပ်ပံသည်တိုးတက်လျက်ရှိသည်ဟုဆိုနိုင်ပြီးလူသားတို့၏သိပ်ပံဆိုင်ရာရှာဖွေတွေ့ရှိမှုများသည်အထင်ကြီးစရာကောင်းသည်ဟုဆိုနိုင်သည်။လူသား၏ရည်ချင်းသည်အမြဲတမ်းကြီးမားလာနေသည်ဟုပြောရမည်ဖြစ်သည်။တို့ရာတွင်လူသားမျိုးနွယ်ကမလုံနိုင်သည့်သိပ်ပံဆိုင်ရာတွေးရှိမှုတစ်ခုရှိနေသည်လူသားမျိုးနွယ်သည်လင်းအမြန်များလင်းအင်တင်သင်္ဘောများအတံဘုံများကိုပြုလုပ်ခဲ့သည်လူသားမျိုးနွယ်သည်စကြဝဠာထဲကိုထွက်ခဲ့သည်လဘော်တွင်လမ်းလျှောက်ခဲ့သည်အင်တာနက်ကိုတီထွင်ခဲ့သည်ဤပညာမြင့်ဘဝနေမှုပုံစံနှင့်နေထိုင်ခဲ့ကြသည်တို့ရာတွင်လူသားမျိုးနွယ်သည်အသက်ရှိသည့်အသက်ရှူသည့်တတ္တဝါကိုဖန်တီးရန်မတတ်နိုင်မီသက်ရှိတတ္တဝါတိုင်းဘီဇအသိစိတ်နှင့်သူတို့အသက်ရှင်နေထိုင်သည့်နေရာမှများသက်ရှိမျိုးစားတိုင်းသေခြင်းရှင်ခြင်းဆက်ဝန်းဤရာများအလုံးသည်လူသားတို့၏သိပ်ပံပညာနှင့်မဖြစ်နိုင်မထိန်ချုပ်နိုင်ပေဤနေရာတွင်လူသား၏သိပ်ပံပညာနှင့်ညီမျှကြီးမားသည့်အမြင့်ကိုရောက်ရှိပြီးဖြစ်ပါစေဖန်ဆင်းရှင်၏မ မည်သည့်အတွေးနှင်းမြနှိုင်းရှင်၍မရနိုင်ပေ။ဖန်ဆင်းရှင်၏ဖန်ဆင်းခြင်း၏စံကျယ်မှုနှင့်သူဩဇာအာဏာ၏တကိုးကိုခွဲခြားနိုင်စွာမရှိပေ။ကဗာမည်ကြီးပေါ်တွင်သမုတ်တရားများများစွာရှိသည်။တို့ရာတွင်သူတို့သည်သူတို့၏အကန့်အသတ်ကိုကြော်ပြီးကုန်းမြေပေါ်ကိုသူတို့ကြိုက်သလိုတကားမျှမလာနိုင်ပေ။ဤသည်မှာဖျားသခင်ကသူတို့တခုချင်းစီ၏နယ်နိမိတ်စည်းများကိုတတ်မှတ်ထားသည့်အတွက်ဖြစ်သည်။ဖျားသခင်မိန်ပေးထားသည့်မြည်သည့်နေရာတွင်မဆိုသူတို့နေပြီးဖျားသခင်၏ခွင့်ပြုချက်မပါဘဲကြိုက်သလိုမလှုပ်ရှားနိုင်ပေ။ဖျားသခင်၏ခွင့်ပြုချက်မပါဘဲအချင်းချင်းစီးမဖောက်နိုင်ပေ။ဖျားသခင်ကပြောမှသာလှုပ်ရှားနိုင်သည်။သူတို့မြည်သည့်နေရာကိုသွားသည့်မြည်သည့်နေရာတွင်နေသည်ကိုဖျားသခင်၏ဩဇာအာဏာအဖျင်ပိုင်းခြားသတ်မှတ်သည်ရိုးရိုးရှင်းရှင်းပြောရလျင်ဖျားသခင်၏ဩဇာအာဏာဆိုသည်မှာဖျားသခင်ပေါ်တွင်မူတည်သည်ဟုဆိုလိုသည်ဖျားသခင်သည်တခုခုကိုမြည်သောလုံမည်ဆိုသည့်ပေါ်တွင်ဆုံးဖြတ်သတ်မှတ်ရန်အခွင့်ရေးရှိပြီးသူဆန္ဒရှိသည့်နိလန်တိုင်းပြီးမြောက်သည်အရာအလုံး၏နိယာမကဖျားသခင်ပေါ်မူတည်သည်လူသားပေါ်တွင်မူတည်ခြင်းမရှိသကဲ့သို့လူသားကပြောင်းလဲ၍လည်းမရပေလူသား၏အလိုဆန္ဒနှင့်မရွှေ့နိုင်ပေတို့ရာတွင်ဖျားသခင်၏အတွေ့များဖျားသခင်၏ဉာဏ်ပညာဖျားသခင်၏အမိန်တို့နှင့်ပြောင်းလဲနိုင်ပြီးဤသည်မှာမြည်သည့်လူသားများမငင်းဆိုနိုင်သည့်အချက်တစ်ခုဖြစ်သည်ကောင်းကင်ညီကြီးနှင့်ယာအလုံးစัจ java လာကျဲများပြည့်နေသည့်ကောင်းငင်နှစ်တနည်းရာသီဥတုလေးခုလူသားကမြင်နိုင်သည့်အရာများနှင့်အမြင်နိုင်သည့်အရာများစသည်တို့အားလုံးသည်အမှားယွင်းစိုးစင်းများမပါဘဲဖျားသခင်၏ဩဇာအာဏာအောက်တွင်ဖျားသခင်၏အမိန့်များနှင့်အညီဖျားသခင်၏ပြညတ်ချက်များနှင့်အညီဖန်ဆင်းခြင်းအစ၏နိယာမနှင့်အညီတည်ရှိသည်လေပတ်သည်ပြောင်းလဲသည်မြည်သည့်လူပုဂ္ဂိုလ်တယောက်သို့မဟုတ်အရာဝတ္ထုများ၎င်းတို့၏နိယာမကိုမပြောင်းလဲနိုင်ပေ။သို့မဟုတ်သူတို့လေပတ်လှုပ်ရှားသည့်ရှိရင်ဆွဲလမ်းကြောင်းများကိုမပြောင်းလဲနိုင်ပေ။ဖျားသခင်၏ဩဇာအာဏာကြောင့်၎င်းတို့ဖြစ်တည်လာကြပြီးဖျားသခင်၏ဩဇာအာဏာကြောင့်ပျက်စီးလိမ့်မည်။ဤသည်မှာဖျားသခင်၏ဩဇာအာဏာတသက်ဖြစ်သည်။ဤမျှလောက်ပြောပြီးဖြစ်သည့်အတွက်ဖျားသခင်၏ဩဇာအာဏာသည်ဖျားသခင်၏ဝိသေသလက္ခဏာနှင့်အစဉ်အတန်း၏သင်္ကေတဖြစ်သည်ကိုသင်ခံစားနိုင်သလော။ဖျားသခင်၏ဩဇာအာဏာကိုဖန်ဆင်းခံသို့မဟုတ်ဖန်ဆင်းခြင်းမခံရသည့်အရာများကပိုင်ဆိုင်နိုင်သလော။ဤအရာကိုတူပနိုင်သလော။ဟန်ဆောင်နိုင်သလော။သို့မဟုတ်လူပုဂ္ဂိုလ်အရာဝတ္ထုသို့မဟုတ်ပစ္စည်းတို့နှင့်အစားထိုး၍ရနိုင်သလော။ဖန်ဆင်းရှင်၏ဝိသေသလက္ခဏာသည်အတူမရှိပေ။သင်သည်ဖျားအများကိုးကွယ်သည့်ဝါဒ၏အယူတိုင်းမလိုက်နာသင့်။စာတန်၏အရေးချင်းနှင့်စွမ်းတို့သည်လူသားတို့ထက်ကြီးမားတော်လဲ၎င်းသည်လူသားကမရရှိနိုင်သည့်အရာများကိုလုံနိုင်တော်လဲ။စာတန်လုံသည့်ပေါ်တွင်သင်မနာလိုခြင်းသို့မဟုတ်အားကျခြင်းဖြစ်စေထိုအရာများကြောင့်သင်မုန်းခြင်းသို့မဟုတ်ယွန်းရှာခြင်းဖြစ်စေသင်သည်ထိုအရာကိုမြင်နိုင်စွမ်းရှိသည်ဖြစ်စေမရှိသည်ဖြစ်စေစာတန်ကမြည်မြရရှိနိုင်သည်ဖြစ်စေသို့မဟုတ်လူမြည်မြများသူ့ကိုကိုးကွယ်ရန်ပါစားထားရန်လှည့်စားနိုင်သည်ဖြစ်စေသင်စာတန်ကိုမြည်သို့သတ်မှတ်သည်ဖြစ်စေစာတန်၌ဖျားသခင်၏ဩဇာအာဏာနှင့်တကိုးရှိသည်ဟုသင်ပြော၍မရပေ။ဖျားသခင်သည်ဖျားသခင်သာဖြစ်သည်ကိုသင်သိရမည်။ဖျားသခင်တပါးတည်းရှိသည်။ထို့ပြင်ဖျားသခင်သာလျှင်ဩဇာအာဏာရှိပြီးအရာအလုံးကိုထိန်းချုပ်ရန်အုပ်စိုးရန်တကိုးရှိသည်ဆိုသည်ကိုသင်သိရမည်။စာတန်ကလူသားများကိုလှည့်စားနိုင်သည့်အရေးချင်းရှိသည်။ဖျားသခင်အတွင်ဟန်ဆောင်နိုင်သည်ဖျားသခင်ကပြုလုပ်သည့်နမိတ်လက္ခဏာများနှင့်အံ့ဩဖွယ်ရာများကိုတူပါနိုင်သည် ဖျားသခင်ကဲ့သို့စင်တူသည့်အရာများကိုလုပ်ခဲ့သည်ဆိုုံနှင့်ဖျားသခင်ကအတူမရှိမဟုတ်ပေ။ဖျားများအများပြားရှိသည်သူတို့တွင်အနှဲငယ်ကြီးမားသည့်သို့မဟုတ်သေးငယ်သည့်အစွမ်းများရှိကြသည်။သူတို့ကန်ဆောင်သည့်တကိုယ်၏အတိုင်းအတာကကွဲပြားမှုများရှိသည်ဟုသင်သည်မှားယွင်းစွာယုံကြည်တော်သည်။သူတို့ရောက်ရှိလာသည့်အစီအစဉ်တိုင်းသူတို့၏အသက်ရွယ်တို့နှင့်ညီသူတို့၏ကြီးမြတ်မှုကိုသင်အဆင့်သတ်မှတ်လိမ့်မည်။ဖျားသခင်ပြင်ချားဖျားများရှိသည်ဟုသင်သည်မှားယွင်းစွာယုံကြည်ပြီးဖျားသခင်၏တကိုယ်နှင့်ဩဇာအာဏာသည်အတုမရှိမဟုတ်ဟုသင်ထင်မြင်လိမ့်မည်။အကယ်၍သင်တွင်ဤကဲ့သို့သောစိတ်ကူးမျိုးရှိပါကဖျားသခင်၏အတုမရှိခြင်းကိုမသိမြင်ပါကဖျားသခင်သာလျှင်ဩဇာအာဏာကိုပိုင်ဆိုင်သည်ဟုမယုံကြည်ပါကထို့ပြင်သင်သည်ဖျားအများကိုးကွယ်သည့်ဝါရအတိုင်းသာလိုက်နာပါကသင်သည်ဖန်ဆင်းခံများ၏လူညံ့လူဖျင်းတစ်ယောက်ဖြစ်ပြီးစာတန်၏ပြာယုတ်စစ်စစ်ဖြစ်ကာလုံးဝဆိုးယုတ်သည့်ပုဂ္ဂိုလ်ဖြစ်သည်ဟုငါပြောမည်ဤနှုတ်ကပတ်တော်များကိုပြောပြီးသင်တို့ကိုအဘယ်အရာအားငါသင်ကြားနေခြင်းဖြစ်သည်ကိုသင်တို့နားလေသလားမြည်သည့်ချိန်မြည်သည့်နေရာဖြစ်စေသို့မဟုတ်သင်ဤနောက်ကြောင်းကမြည်သို့ပင်ဖြစ်စေသင်သည်ဖျားသခင်ကိုအခြားပုဂ္ဂိုလ်အရာဝတ္ထုသို့မဟုတ်ပစ္စည်းများနှင့်မရောထွေရာဖျားသခင်ဩဇာနာနှင့်ဖျားသခင်ကိုယ်တော်တိုင်၏အနှစ်သာရတို့ကညီမျှပင်မတည်နိုင်မချင်းကပ်နိုင်ဘူးဟုသင်ခံစားရသည်ဖြစ်စေစာတန်ဤစကလုံးများနှင့်လှုပ်ဆောင်ခြင်းများကသင်ဤအယူဆဉာဏ်စီတွေးတော်မူများနှင့်ညီမျှပင်ကိုက်ညီပါစေထိုအရာများကသင်ပေါ်ညီမျှပင်စိတ်ကြည်နှံ့မှုပေးပါစေမမိုက်မဲနှင့်ဤအယူဆများကိုမယောထွေနှင့်ဖျားသခင်ဤတရှိမှုကိုမငင်းပယ်နှင့်ဖျားသခင်ဤဝိသေသလက္ခဏာနှင့်အစဉ်တန်းကိုမငင်းပယ်နှင့်ဖျားသခင်ကိုတကားအပြင်သို့တွန်းထုတ်ပြီးတင့်နှလုံးသားထဲတွင်ဖျားသခင်ကိုအစားထိုးရန်နှင့်တင်ဤဖျားဖြစ်စေရန်အတွက်စာတန်ကိုမခေါ်ဆောင်နှင့်ဤကဲ့သို့ပြုလုပ်ခြင်း၏အကျိုးဆက်ကိုတင်စဉ်းစားတွေးတောနိုင်စွမ်းရှိသည်ဆိုခြင်းမှာယုံမှားပွေရာမရှိပေ။လူသားမျိုးနွယ်သည်အကျင့်ပျက်စီးပြီးဖြစ်တော်လေ။ဖန်ဆင်းရှင်ဤဩဇာအာဏာဤအချုပ်ချာအာဏာအောက်တွင်အသက်ရှင်နေထိုင်စေရှိသည်စာတန်သည်လူသားမျိုးနွယ်ကိုနှစ်ထောင်ပေါင်းများစွာကြောင်ဖျက်ဆီးနေသည်စာတန်သည်ပြောပြ၍မရနိုင်သည့်မကောင်းမှုများကိုဖြစ်ပေါ်စေခဲ့သည်မျိုးဆက်တစ်ဆက်ပြီးတစ်ဆက်ကိုလှည့်စားခဲ့သည်ဆိုးရုပ်သည့်ပြစ်မှုများကိုကဘာတွင်ကျူးလွန်ခဲ့သည်လူသားကိုနှိပ်စက်ခဲ့သည်လှည့်စားခဲ့သည်ဖျားသခင်ကိုစန့်ကျင်ရန်သွေးဆောင်ခဲ့သည်ဖျားသခင်ဤစီမံခန့်ခွဲမှုအစီအစဉ်တို့ကိုထိခိုက်ပျက်ပြားစေသည့်ဆိုးရုပ်သည့်ပြုမှုများကိုထက်ခါတလဲလဲကျူးလွန်ခဲ့သည်တို့ရာတွင်ဖျားသခင်ဤဩဇာအာဏာအောက်တွင်အရာအားလုံးနှင့်တက်ရှိတို့သည်ဖျားသခင်ချမှတ်ထားသည့်စည်းမျဉ်းနှင့်ညမာများအပြင်ဆက်လက်ရှင်သန်ကြသည်ဖျားသခင်ဤဩဇာအာဏာနှင့်နိုင်ရှင်လိုက်လျင်စာတန်ဤဆိုးဝါးသည့်သဘောနှင့်တောင်းချမ်းမှုတို့ကအလွန်အကြီးတန်သည်အလွန်ယွန်းစရာကောင်းပြီးဆက်ဆုပ်ဖွယ်ကောင်းသည်အလွန်သေးငယ်ပြီးအားနွယ်သည်ဖျားသခင်ဖန်ဆင်းခဲ့သည့်အရာအလုံးကြတွင်စာတန်သည်ရှောက်လန်းတော်လဲဖျားသခင်အုပ်ချုပ်သည့်လူများအရာဝတ္ထုများပစ္စည်းများတွင်ပြောင်းလဲမှုအနည်းငယ်ကိုပင်မပြထမ်းနိုင်ပေနှစ်ထောင်ပေါင်းချို့ကုန်ဆုံးပြီးနောက်လူသားမျိုးနွယ်သည်ဖျားသခင်ချပေးသနာခဲ့သည့်အလင်းနှင့်လေကိုနှစ်သက်ခံစားစေပင်ဖြစ်သည်ဖျားသခင်ကိုရိုတိုင်းမှုတ်သွင်းခဲ့သည့်ဇီဝအသက်ကိုရှူသွင်းစေပင်ဖြစ်သည်ဖျားသခင်ဖန်ဆင်းခဲ့သည့်ပန်းပွင့်များငှက်များငါးများနှင့်ပိုးမွားများကိုနှစ်သက်ခံစားစေဖြစ်ပြီးဖျားသခင်ပေးအပ်ခဲ့သည့်ရာအလုံးကိုနှစ်သက်ခံစားစေဖြစ်သည်နေနေညသည်အချင်းချင်းအဆက်မပြတ်နေရာယူနေစေဖြစ်သည် ရှားသည်ဥတုလေးခုသည်ယခင်ကဲ့သို့ပင်ပြောင်းလဲနေစေဖြစ်သည်။ကောင်းငင်တွင်ပြန်နေသည့်ငန်းများသည်ဤဆောင်းရာသီတွင်ထွက်ခွာကြပြီးနောက်နှစ်ຫນွေဥတွင်ပြန်လာစေဖြစ်သည်။ရေထဲကငါးများသည်သူတို့၏အိမ်ဖြစ်သည့်မြင်းများနှင့်အင်းအိုင်များကိုမြည်သည့်အခါမှမစွန့်ခွာပေ။ပဇင်းရင်ခွဲများသည်ຫນွေရာသီနေ့ရက်များတွင်ကျေလောင်စွာသချင်းဆိုကြသည်မြက်ထဲတွင်ရှိသည့်ပရိများကစောင်းဥရာသည်တွင်လေနှင့်အတူအချိန်မီတီးတိုးသည်ဆိုနေကြသည်ငန်းများသည်ငန်းအုပ်အဖြစ်စူးစီးကြပြီးလင်းယုံများကတီးတန့်နေထိုင်ကြသည်ချင်းသိမမာနာကအမဲလိုက်ချင်းအပြင်တည်ရှိသည်သမင်ကြီးများသည်မျက်နှင့်ပန်းပွင့်များမှရှောင်ဖယ်မသွားပေအရာအလုံးနှင့်မှတက်ရှိတတ္တဝအမျိုးစားတိုင်းသည်ထွက်ခွာပြီးပြန်လာသည်ပြီးနောက်ပြန်ထွက်ခွာကြပြန်သည်မျက်စိတမိတ်တွင်တွင်ပြောင်းလဲမှုများစွာဖြစ်ပေါ်နေသည်တို့ရာတွင်မပြောင်းလဲသည့်ယာမာသူတို့၏ဗီဇစိတ်များနှင့်ရှင်သန်ရက်တည်နေ၏နေယာမာများပင်ဖြစ်သည်သူတို့သည်ဖျားသခင်၏ထောက်ပံ့မှုနှင့်ချွေးမွေးမှုအောက်တွင်အသက်ရှင်ကြသည်မိမိတို့၏ဗီဇစိတ်များကိုမြည်သူများမပြောင်းနိုင်ပေ။မိမိတို့၏ရှင်သန်ရက်တည်ရေးစည်းမျဉ်းများကိုမြည်သူများမဖျက်ဆီးနိုင်ပေ။အရာအလုံးကြားတွင်နေထိုင်သည့်လူသားမျိုးနွယ်သည်စာတန်အားဖြင့်ပျက်စီးပြီးလှည့်စားခြင်းခံရတော်လေ။လူသားသည်ဖျားသခင်ပြုလုပ်ထားသည့်ရေ၊ဖျားသခင်ပြုလုပ်ခဲ့သည့်လေနှင့်ဖျားသခင်ပြုလုပ်ထားသည့်ရာအလုံးကိုစွန့်လွတ်နိုင်ခြင်းမရှိပေ။လူသားသည်ဖျားသခင်ဖန်ဆင်းခဲ့သည့်ဤနေရာတွင်နေထိုင်ပြီးပွားများစေဖြစ်သည်လူသားမျိုးနွယ်ဤဗီဇစိတ်များကမပြောင်းလဲပေလူသားသည်မြင်နိုင်ရန်အတွက်သူ့မျက်လုံးကြားရန်အတွက်သူ့ဤနာများစဉ်းစားရန်အတွက်သူ့ဤအုံနှောက်နားလည်ရန်အတွက်သူ့ဤနှလုံးသားလမ်းလျှောက်ရန်အတွက်သူ့ဤခြေထောက်နှင့်ခြေဘဝအလုံးလုံးရန်အတွက်သူ့ဤလက်များစသည့်ဤအရာများကိုအားကိုးစေပင်ဖြစ်သည်ဖျားသခင်ထောက်ပံ့မှုများမပြောင်းမလဲပဲရှိနေမှုကိုလက်ခံနိုင်စေရန်လူသားပေါ်ဖျားသခင်ချပေးသနာခဲ့သည့်ဗီဇအသိစိတ်များဖျားသခင်နှင့်လက်တွဲလှုပ်ဆောင်ရန်အတွက်လူသားအသုံးပြုသည့်စွမ်းရည်များမပြောင်းလဲပေဖန်ဆင်းခံတူ၏တာဝန်များကိုထမ်းဆောင်ရန်အတွက်လူသားမျိုးနွယ်၏စွမ်းရည်များသည်မပြောင်းလဲသေးပေလူသားမျိုးနွယ်၏ဝိညာဉ်ရေးရာလိုအပ်ချက်များမပြောင်းလဲပေသူတို့၏စင်မြင့်များကိုရှာဖွေရန်အတွက်လူသားမျိုးနွယ်၏ဆန္ဒသည်မပြောင်းလဲပေဖန်ဆင်းရှင်၏ကယ်တင်ခြင်းကိုလူသားတို့တောင်းတခြင်းကမပြောင်းလဲပေဤအရာများသည်ဖျားသခင်၏ဩဇာအာဏာအောက်တွင်နေထိုင်သည့်စာတန်ကဖြစ်ပေါ်စေသည့်သွေးစွန်းသည့်ပျက်စီးမှုများကိုခံခဲ့ရသည့်လူသားမျိုးနွယ်၏လက်ရှိအခြေအနေများဖြစ်သည်လူသားမျိုးနွယ်သည်စာတန်၏ဖိနှိပ်မှုကိုခံရတော်လဲဖန်ဆင်းခြင်းအစကအာဒံနှင့်ဧဝါတို့ကဲ့သို့မဟုတ်တော်ပေထိုစားအသိပညာတွေးတောကြံစားခြင်းခံယူချက်စသည်ဖျားသခင်ကိုယံမူလိုသည့်အရာများနှင့်ပြည့်နေပြီးစာတန်၏စိတ်သဘောထားနှင့်ပြည့်နေသည်ဖျားသခင်၏အမြင်တွင်မူလူသားမျိုးနွယ်သည်သူဖန်ဆင်းခဲ့သည့်ရှိခင်ကလူသားမျိုးနွယ်ဖြစ်နေစေပင်ဖြစ်သည်လူသားတို့သည်ဖျားသခင်၏အုပ်ဆိုးခြင်းနှင့်ဂိုင်တွယ်ခြင်းကိုခံနေရစေဖြစ်သည်ဖျားသခင်ပြင်ဆင်ထားသည့်လမ်းကြောင်းတွင်အသက်ရှင်နေထိုင်စေဖြစ်သည်ထို့ကြောင့်ဖျားသခင်၏အမြင်တွင်စာတန်၏ဖျက်ဆီးခြင်းကိုခံရသည့်လူသားမျိုးနွယ်သည်လှုပ်ရွာနေသည့်အစာအိမ်နှင့်နှီးကွေးသည့်တုံ့ပြန်မှုများနှင့်ရှိခင်ကဲ့သို့မကောင်းသောသည့်မှန်ဉာဏ်များနှင့်အနေငယ်အသက်ကြီးလာပြီးအညစ်ကြေးတို့နှင့်ဖုံးလွှမ်းနေတော်လေလူသား၏လဲပတ်မှုအလုံးနှင့်ဗီဇာစိတ်တို့သည်လုံးဝထိခိုက်မှုမရှိပေဤသည်မှာဖျားသခင်ကယ်တင်ရန်ရည်မှန်းထားသည့်လူသားမျိုးနွယ်ဖြစ်သည်ဤလူသားမျိုးနွယ်သည်ဖန်ဆင်းရှင်၏ခေါ်သံကိုကြားရန်ဖန်ဆင်းရှင်၏အသံကိုကြားရန်သာရှိပြီးဤအသံ၏အရင်းမြစ်ကိုရှာရန်သူသည်မတ်တက်ရက်ပြီးအပြေးလွှားပြုလုပ်လိမ့်မည်ဤလူသားမျိုးနွယ်သည်ဖန်ဆင်းရှင်ပုံတရံကိုကြည်ရန်သာရှိပြီးသူသည်သူ့ကိုယ်သူဖျားသခင်ထံတွင်အံ့နိုင်ရန်အတွက် အားလုံးကိုဂရုမစိုက်တော့ဘဲအရာအားလုံးကိုစွန့်လွတ်ပြီးဖျားသခင်တို့ကမိမိဘဝကိုပင်ချပေးလိမ့်မည်လူသားမျိုးနွယ်၏နှလုံးသားကဖန်ဆင်းရှင်နှလုံးသားကလာသည့်စကားများကိုနားလေသည့်အခါတွင်လူသားမျိုးနွယ်သည်စာတန်ကိုညှင်းပယ်ပြီးဖန်ဆင်းရှင်ထံပါသို့လာလိမ့်မည်လူသားမျိုးနွယ်သည်သူ၏ကိုယ်ခန္ဓာကအညစ်အကြေးများကိုလုံးဝဆေးကြောပြီးသည့်အခါတွင်ဖန်ဆင်းရှင်၏ထောက်ပံ့ခြင်းနှင့်ကြွေးမွေးခြင်းကိုနောက်တစ်ကြိမ်ရရှိသည့်အခါတွင်လူသားမျိုးနွယ်၏မှတ်ဉာဏ်တို့သည်ပြန်လည်ကောင်းမွန်လာမည်ဖြစ်ပြီးဤအချိန်တွင်လူသားမျိုးနွယ်သည်ဖန်ဆင်းရှင်၏အုပ်ဆိုးမှုအောက်ကိုအမှန်တကယ်ပြန်လာလိမ့်မည်